အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကနှစ်တည်းအတွက်မျှော်လင့်ချက်တွေကိုတွစ်တာလူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားလိုက်တယ်လို့သမ္မတဒေါ်နယ်ထရန့်ကတော့သူ့ရဲ့ရန်သူတွေကိုဝေဖန်တိုက်ခိုက်ရေးသားလိုက်ပါတယ်။နှစ်တကူအချိန်အခါကိုစောင့်မျှော်စေအကျူကာလတောက်ကြနေမနေ့ပိုင်းမှာရေးသားလိုက်တဲ့တဝင်းလွှာမှာသမ္မတဟောင်းအိုဘားမားကမတောင်းပန်တဲ့သမ္မတဒေါ်နယ်ထရန့်နဲ့သူ့ရဲ့ကြားမှာခွာခြားပုံတွေကိုသတိပေးနေတဲ့အကြောင်းရေးသားခဲ့ပါတယ်။အိုဘားမားကမကောင်းတဲ့နေ့အားလုံးကကျွန်ုပ်ရဲ့အတီတရားတွေအားလုံးကိုစိုးမိုးနေပါတယ်ဒီနှစ်အတွင်းမှာသတင်းတွေကမရေမတွက်နိုင်လောက်အောင်များပြပါတယ်ဒါတွေကအမေရိကန်တွေအတွက်ဘာအကောင်းဆုံးဖြစ်မလဲဆိုတာကိုကျွန်တော်တို့ကိုသတိပေးနေပါတယ်ဆိုပြီးတော့ရေးသားခဲ့ပါတယ်အမေရိကန်နိုင်ငံရဲ့44ဦးမြောက်သမ္မတဘရက်အိုဘားမားကဒီနှစ်ထဲမှာဖြစ်ခဲ့တဲ့အကြောင်းအရာ၃ခုကိုထုတ်ပြခဲ့ပါတယ်ဟာဗေးဟာရီကိန်းမုန်တိုင်းတိုက်ခတ်ခံရသူတွေကိုအကူအညီပေးဖို့အတွက်ဟျူစတန်ကလက်ထပ်ပွဲပြုလုပ်ပေးဖို့အစီအစဉ်ကိုရွှေ့ဆိုင်းခဲ့သူတူဗာဂျီးနီးယားပြည်နယ်ချာလော့စ်ဗယ်ကပညာတင်စုအတွက်သူ့ရဲ့ NFL ပထမကစားပွဲ6ပွဲမှာရမယ့်ဝင်ငွေကိုပေးလှူခဲ့တဲ့ Philadelphia Eagles အသင်းက Chris Long နဲ့ OA မဲ့သူတွေအတွက်ကြိုးပမ်းပေးတဲ့10နှစ်အရွယ်ကလေးတယောက်အကြောင်းလို့ဖြစ်ပါတယ်။သမ္မတ Donald Trump ကတော့ကျွန်တော်ရဲ့ရန်သူတွေကျွန်တော်ကိုတိုက်ခိုက်ကြသူတွေဘာလို့လို့ဘာကံရမ်းမသိအောင်ဖြစ်သွားကြတဲ့အရှုံးသမားတွေအပါအဝင်အားလုံးအတွက်ပျော်ရွှင်ပွဲနှစ်တစ်ဖြစ်ပါစေလို့ဒီဇင်ဘာလ31ရက်နေ့မနေ့9နာရီ7နာရီနဲ့18မိနစ်မှာ Twitter လူမှုကွန်ရက်ပေါ်ကနေရေးသားလိုက်ပါတယ် Twitter ပေါ်ကနေပုံကိုရေးအမြင့်ဒေါ်လာတွေကိုဖော်ထုတ်ရေးသားလေးရှိတဲ့သမ္မတ Donald Trump မှာရန်သူတွေအများပြားရှိပါတယ်2016ခုနှစ်ကသမ္မတရွေးပွဲမှာပြိုင်ဘက်ဖြစ်တဲ့ Hillary Clinton ကိုလူလိန်လူညှိအဖြစ်ရေးသားခဲ့သလို American ပြည်တော်စုကို Nuclear လက်နက်နဲ့ချင်းချောက်နေတဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုလည်း Rocket Man ဝတ်တုတ်တုတ်လူပုကလေးစားဖြင့်သုံးနှုန်းပြောဆိုခဲ့သူလည်းဖြစ်ပါတယ်။ Obama ရဲ့ Twitter စာမျက်နှာပေါ်မှာ follow လုပ်သူပေါင်းဟာ 98.4 သန်းရှိပြီးတော့ Donald Trump မှာတော့ 45.5 သန်းသာရှိတဲ့အတွက်နှစ်ဆကျော်ပိုပြီးတော့များပြားပါတယ်။